ရှေ့ပြောင်းလို့တမလေးသိန်းကျော်ကိုမိုစနစ်နဲ့ပြန်ခေါ်ဖို့အတွက်ထိုင်းဝန်ကြီးချုပ်နဲ့ဒုတိယဝန်ကြီးချုပ်တို့ကလုံတမဝန်ကြီးဌာနနဲ့တိုင်ပင်ဆုံးဖြတ်ပြီးလို့ဆိုပါတယ်ဒီထဲမှာမြန်မာလူတမနှစ်သိန်းခွဲကျော်ကိုမိုစနစ်နဲ့ငားရံပြီးအလုပ်ခန့်သွားမှာဖြစ်ပါတယ်ဒီသတင်းကိုကျွန်မမအေးမှာကပြောပြပေးမှာပါထိုင်းဆိုရကသူ့နိုင်ငံအတွင်းမှာ ကိုဗစ်ကာယောဂါကြောင့်စီးပွားရေးအကျဆင်းမှုတွေကိုနှလန်းထူနိုင်ဖို့အတွက်လုပ်ငန်းအသစ်တွေကိုလှုပ်ဆောင်မှာဖြစ်ပြီးလုံသားလိုအပ်ချက်တွေရှိနေတာကြောင့်မြန်မာ၊ကမ္ဘောဒီးယား၊လာအို၃နိုင်ငံကရွှေ့ပြောင်းလို့တမားတွေကိုနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့ခေါ်ယူရေးကိုလှုပ်ဆောင်တော့မယ်ဆိုပြီးပြောဆိုလိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်။
ထိုင်းနိုင်ငံမှာအခုကိုဗစ်ကစားရတဲ့ကျောင်းအောင်စီးပွားရေးအချက်အပြတ်တွေဖြစ်တာအောင်အဲ့တော့လုပ်ငန်းစဉ်းနဲ့ပတ်သက်ပြီးအလုပ်တွေပြုတ်တာတွေဟိုဖြစ်တော့လုပ်ငန်းတွေကျန်လေပတ်ဖို့အတွက်ကကျောင်းလို့တမားတွေကမရှိမရှိလိုအပ်တာဒါတို့ဖြစ်နေတာလုပ်ပြီးတော့မှလိုအပ်တဲ့လူကြီးဘယ်လောက်ပေါ့မလဲကျန်ခေါ်မှာဖြစ်တော့ဒီအမိုးစနစ်နဲ့တော့အဲ့တော့အားလုံးမလို့လေးလေးနှစ်ကောင်းစီက တပင်းကျော်နဲ့လာဝ3,800ကျော်ပေါ့ခေါ်ယူမှာပေါ့နော်အဲ့ဒီလိုဆက်ပေါ့
အလုတ်ကန်ခံထားရေးကိစ္စတွေအဆင်ပြေစေဖို့အတွက်တရားမဝင်အလုတ်သမားများမှတ်ပုံတင်နိုင်ရေးနဲ့ပတ်သက်ပြီးလက်ရှိအလုတ်သမားဝန်ကြီးဌာနရဲ့ပြဋ္ဌာန်းချက်တွေကိုပြန်လည်သုံးသပ်ပြင်ဆင်နေပြီဆိုတာကိုလည်းထိုင်းနိုင်ငံပိုင်းဒီဘက်ကပြောဆိုခဲ့ပါတယ်ထိုင်းနိုင်ငံမှာတရားဝင်အထောက်အထားမရှိသူတွေအထောက်အထားရှိပြီးတက်တန်းဆက်မတိုးနိုင်ပဲတက်တန်းကုန်ဆုံးသွားသူတွေအတွက်ကတော့ဒီအစီအစဉ်ရအလုတ်ကန်ရဖို့အတွက်အဆင်ပြေနိုင်မဲ့အခြေအနေရှိတယ်လို့လည်းဦးမင်းဦးကပြောပါတယ်
။ဒါကနှမျိုးရှိမှာပေါ့တရားမဝင်ဆိုတာဥမာလုံးဝအထောက်အထားမရှိတဲ့သူတွေသူကအထောက်အထားရှိပြီးပေးနေတယ်အဲ့ဒီဟာတွေတော့ပေါ့ထောက်ထားမရှိပြီးနဲ့ပေးနေထောက်ထားဟိုရှိပြီးတော့ပေးနေတဲ့သူအတွက်ကတော့ကျွန်တော်ဒီနေ့အဆင်ပြေဖို့များမယ်ဒီနေ့တစ်ခေါက်ကတို့တင်ရတာရှိတယ်အဲ့လူတွေကထုတ်ပြန်ချက်တောင်းပါလို့ပြောတာရှိတယ
်MOU နဲ့ခေါ်ယူမဲ့အလုပ်သမားတွေအတွက်အလုပ်ကံအမျိုးအစားတွေကိုလည်းဖော်ပြထားကြောင်းဦးမင်းဦးကဆက်ပြောပြပါတယ်
။ဆက်လို့တော့သူတို့ပြောရတဲ့အချိန်မှာဒီအဓိကကတော့စောက်လို့ရရဲ့ဝင်းယူရေးနောက်ပြီးစိုက်ပျိုးရေးပြီးရင်ကကြတော့ကျွန်တော်တို့ဝန်ဆောင်မှုပိုင်းနဲ့ဆိုင်တဲ့လုပ်ငန်းတွေပေါ့နော်
။ထိုင်းနိုင်ငံထဲမှာရွှေတောင်းလို့သမား3000ထက်မနည်းရှိနေပြီးအထောက်အထားမရှိသူတွေကလည်းအများအပြားရှိနေပါတယ်။ကိုဗစ်အရေးပေါ်ကာလအတွင်းမှာပဲထိုင်းထဲကိုခိုးဝင်သူတစ်နှစ်အတွင်း4000ကျော်လောက်ရှိတယ်ဆိုပြီးကိုဗစ်ကရောဂါထိန်းချုပ်ရေးကော်မတီကလည်းထုတ်ပြန်ထားပါတယ်ဒီထဲမှာနေဆက်တွေမှာဖမ်းမိသူ3000ကျော်ရှိပါတယ်အများစုကတော့မြန်မာနိုင်ငံကအလုတ်ကန်ရှာဖွေဖို့အတွက်ထွက်လာကြသူတွေဖြစ်ကြပါရဲ့ရှင်